မြန်မာညနေခင်းမှာတော်တာရှိနေရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗုဒ္ဓဟူးနေ့ညနေခင်းဖီဝေးစီစဉ်တွေကိုမိတ်ဖြစ်ပြောင်းစုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25နဲ့25လောက်ကနေတိုက်ထုံးဝင်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတထရန့်ဆိုရဖွဲ့ကပထမဆုံးဖြစ်ရှင်းနေရုပ်ဂျက်စက်ရှင်ကိုမင်းမြန်စစ်ဆေးပါတယ်။ဒီခိုက်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆန့်ကျင်လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှတော့တာရှင်နေနာစင်ကြားမယ်တဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစစ်ကြီးရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးတော့
မနေ့ဖြစ်25ရက်နေ့မှကျင်းပပြုလုပ်မယ်အာဆီယံအိန္ဒိယဆွေးနွေးပွဲဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုပတ်သက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ
်မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွဲဖို့ဦးမြင့်သူကခုလိုပြောသွားတာကိုမကြာခင်မှာတည်ဆုံနာဆင်ကြားမှာပါဒါ့အပြင်မြန်မာဥပဒေပခနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေမှုအခြေအနေကိုလည်းတင်ဆက်ပေးပါမယ်။နောက်ထိုင်းနိုင်ငံကမြန်မာအလုပ်သမား1600ကျော်အဖမ်းခံရတဲ့သတင်းနဲ့အမေရိကန်နိုင်ငံရဲ့သတင်းစာတွေကိုလည်းဒီညနေမှနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကွာလွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးသွားမှာပါရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့အဖွဲ့ကသမ္မတထရန့်ဆိုရဖွဲ့ကပထမဆုံးဖြစ်ရှင်းနေရုပ်ဂျက်ဆက်ရှင်ကိုမင်းမြန်စစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ရာထူးကထုတ်ပယ်ခံရတဲ့ပြည်တော်စုစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းတာဝန်ထမ်းဆောင်နေစဉ်သမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကိုရုံးနဲ့မှတ်တမ်းတွေရေးသားခဲ့ရတဲ့ပတ်သက်လို့ပြီးခဲ့တဲ့နေ့ထဲမှာပဲမင်းမြန်စစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းနေချက်ကိုနိုင်နဲ့ချီမင်းမြန်မှုတွေအတွင်းမှာတော့ရုရှားဆိုတာတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့လည်း New York Times တင်စာကကြေညာဖော်ပြခဲ့တာပါ။အင်ဂျီယိုပြောဝင်ရဆာရာဟက်ဂဗီဆန်ဒါစ်ကတော့အထူးစုံစမ်းစစ်ဆေးရေးမှုမော်လာရဲ့စုံစမ်းမှုတွေကိုပူးပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမင်းမြန်စစ်ဆေးခံမှုလက်ခံမခံဆိုတာကိုတော့ဖြေကြားဖို့ငြင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရအောက်လန်းနီးနဲ့တိုက်ခတ်မှုဖြစ်ပြောဆိုထားတယ်လို့သူရဲ့မဲဆက်စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုမရှိခဲ့ကြောင်းလည်းငြင်းဆန်ထားတာပါ။စုံစမ်းစစ်ဆေးရေးမှုမူလကရှင်းလင်းရေးဂျက်ဆက်ရှင်ကိုမင်းမြန်စုံစမ်းတဲ့အပေါ်မှာလည်းစိုးရိမ်စရာမရှိတဲ့ကြောင်းသမ္မတကပြောဆိုထားပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုကသမ္မတရဲ့စည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိပြီးစုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးနေတယ်လို့လည်းအများကယုံကြည်ထားကြတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုတဲကိုလူငယ်ရွှေ့ပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးဖို့နေဆက်လုံခြုံရေးမြင့်တင်ဖို့လွှတ်တော်မှာဆောင်ရွက်မယ်ဆိုတဲ့ဂရိကဝတ်နဲ့အစိုးရလုပ်ငန်းတွေရနာထားတာကိုအဆုံးသတ်လိုက်ပြီးတဲ့နောက်မနစ်အင်္ဂါနေ့မှာတော့လွှဲမှုကြီးကြပ်ရေးကိစ္စတွေကိုလွှတ်တော်ဘက်ကဆောင်ရွက်လာနိုင်ခြေတွေအပေါ်အထက်လွှတ်တော်အမတ်တွေကြားမျှော်လင့်ချက်တွေမျိုးစုံရှိနေပါတယ်။အကျဉ်းအနဲ့ဆေးဆက်ညှိနှိုင်းမှုတွေပြန်လည်စတင်နိုင်ပြီလို့ကန်တက်ကီပြည်နယ်ကိုစားပြု Republican အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပြောဆိုပါတယ်အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူတွေရဲ့အကြက်တဲတွေနဲ့တခြားကိစ္စတွေကိုအထက်လွှတ်တော်အနေနဲ့အမေရိကန်အစိုးရသုံးစီတက်တန်းထပ်ပြီးတော့ကုန်မဲ့ဖေဖော်ဝါရီလ10ရက်နေ့မှာဥပဒေပြုနိုင်ရေးအတွက်ရည်ရွယ်ထားတယ်လို့အထက်လွှတ်တော်အများစုခေါင်းဆောင် McConnell ကပြောဆိုထားပါတယ်ဒီအမခံချက်ကြောင့်ပဲသုံးရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရတာကိုအဆုံးသတ်ရေးအထက်လွှတ်တော်မဲခွဲမှုမှာဒီမိုကရက်အထက်လွှတ်တော်အမှ30ကျော်ပူးပေါင်းပါဝင်လာအောင်ဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ် Dreamers Day လို့ခေါ်တဲ့လူငယ်ရွှေ့ပြောင်းအခြေချသူတွေကိုဌာနေပြန်ပို့မယ်အရေးကနေကာကွယ်ပေးဖို့နဲ့ထောက်ခံမဲ60ရနိုင်တဲ့ဥပဒေကြမ်းတစ်ခုကိုပြုစုဖို့အများစု Republican တွေအနေနဲ့16ရက်အချိန်ရတယ်လို့ဒီမိုကရက်အ ਨੇ စုကောင်းဆောင်ချက်ရှူမာကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှိဝဲဂျန်နလဘတ်မြို့ကစစ်တပ်ခြေရနိုင်ငံကအကူအညီပေးဖွဲ့ရဲ့ရုံးကိုဒီကနေ့တက်ခဲ့ခံရမှုမှာအ ਨੇ စုလူတဦးသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။ရုံးဝင်ဝင်ကိမှာအသေးခံဘုံခွက်ခဲ့ပြီးတဲ့နောက်လက်နက်ကန်တွေကရုံးထဲကိုဝင်ရောက်စီးနှင်းတက်ခဲ့ခဲ့တာဖြစ်ကြောင်းလဲနန်ကာဒေတာဆွေးရပြောခွင့်ရသူအတူလာခ ခုကဏီကပြောဆိုလိုက်ပါတယ်တက္ကသိုလ်နဲ့လွန်ကျွေးတက်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေလည်းနိုင်နေချီဖြစ်ပေါ်ခဲ့တာပါတက္ကမှုဖြစ်ပြီးမချာခင်မှာပဲလွန်ကျွေးတက်ဖွဲ့တွေကရုံးဝင်းကိုပိတ်ဆို့ဝိုင်းရံခဲ့ကြကြောင်းလဲဒေသနာအစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်စစ်တပ်ချင်းရဲ့ရုံးဝင်းဂိတ်ကိုတိုတာကိုလာကားတဲ့တစင်ချင်းကပ်လာပြီးတိတ်မချာခင်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးလွန်ကျွေးတက်ဖွဲ့ဝင်ဝတ်စုံတွေဝတ်ဆင်ထားသူ3-4ယောက်လောက်ပါလဲရုံးဆောင်ဦးတွေကိုဝင်သွားတာတွေ့ရကြောင်းကိုယ်တိုင်တွေ့သူတယောက်ကပြောဆိုခဲ့ပါတယ်ရုံးဝင်းတွင်တိစုံမှုအလောင်းနှလောင်းထက်မင်းကိုတွေ့ရကြောင်းလဲကိုယ်တိုင်တွေ့ခဲ့သူတချို့ကပြောဆိုခဲ့ကြတာပါစစ်တပ်ချင်းရဲ့ရုံးမှာစတင်လောင်ကျွမ်းခဲ့တဲ့မိဟာကက်ရရှိနေတဲ့နိုင်ငံတကာကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Swedish Committee for Afghanistan ကိုပါကူးစက်ခဲ့တာပါအာဖဂန်တာလီဘန်ဖွဲ့ကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပါတယ်စစ်တပ်ချင်းရဲ့အဖွဲ့ကတော့တိုက်ခိုက်ခံရမှုတရင်ကြောင်းအလွန်မဲစိတ်ထိခိုက်ခဲ့ရကြောင်းနဲ့ဝန်ထမ်းတွေလုံခြုံရေးအတွက်အထူးစိုးရိမ်နေကြောင်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါတိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့ဂျလာလာဘတ်မြို့ဟာ IS အစိုးရအုပ်စုရဲ့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကဖွဲ့ဝဲတစ်ခုဖြစ်တဲ့ ISKP အမဂန်ဖွဲ့ခြေဆက်ရနိုင်ငံတစ္ဆာရဲ့မြို့တော်လည်းဖြစ်ပါတယ
်ဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေကိုလမ်းလွှဲအောင်လုပ်တဲ့အနေနဲ့ဆီးရီးယားပြည်ပခန့်မှာဓာတုလက်နဲ့အသုံးပြုတိုက်ခိုက်မှုတွေဆိုပြီးအမေရိကန်ဘက်ကလိန်ညာနေတယ်လို့ဆီးရီးယားနဲ့ရုရှားတို့ကဒီကနေ့ဗုဒ္ဓနေ့မှာဆွတ်ဆွဲလိုက်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့ပြင်သစ်နိုင်ငံသားဝင်ကြီး Joseph Ladrin တို့ရဲ့လိန်ညာဆွတ်ဆွဲချက်တွေဆိုပြောဆိုရှုတ်ချက်ထားတဲ့ဆီးရီးယားနိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတို့ရဲ့မှတ်ချက်ပေးပြောဆိုချက်ကိုနိုင်ငံပိုင်စာနာသတင်းအေဂျင်စီကဖော်ပြခဲ့တာပါ။ငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာတုတ်တက်မှုတွေရှိလာတိုင်းဆီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်ပါတယ်ဆိုတဲ့အတိမပြတ်နိုင်တဲ့လှုပ်ကြံသတင်းတွေကိုအမေရိကန်ဘက်ကပြောလာတယ်ဆိုပြီးရုရှားဒုတိယနိုင်ငံသားဝင်ကြီးဆာဂေးရေခော့ကအင်တာဖက်စ်သတင်းအေဂျင်စီကိုပြောဆိုခဲ့ပါတယ်။ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုရုရှားကအကာအကွယ်ပေးထားတယ်လို့ပြောဆိုပြီးဆီးရီးယားနိုင်ငံတွင်ဓာတုလက်နက်အသုံးပြုမှုကိုဆန့်ကျင်တဲ့ဖိအားပေးဆောင်ရွက်မှုတစ်ခုကိုအမေရိကန်ပြည်ထောင်စုနဲ့နေတိုမဟာမိတ်တွေကစတင်လိုက်ပြီးနောက်တစ်နေ့မှာပဲဆီးရီးယားနဲ့ရုရှားတို့ကအခုလိုတုံ့ပြန်ချက်ထွက်လာတာပါ။ East Ghouta မှာမကြာသေးခင်ကတိုက်ခိုက်မှုတွေမှာဆိုရင်တမရဘာရှာလ်အယ်အာဆတ်ရဲ့ဆီးရီးယားအစိုးရကပြည်သူတွေအပေါ်ဓာတုလက်နက်တွေဆက်ပြီးအသုံးပြုနိုင်ခြင်းအပေါ်အထူးပဲစိုးရိမ်စရာဖြစ်လာတယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကမနေ့အင်္ဂါနေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာပြောဆိုခဲ့တာပါ။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးကတဘုံတို့ထိန်းချုပ်ရာ East Ghouta မှာကလိုရင်းတံခွေနဲ့တိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းတနင်္လာနေ့မှာအနည်းဆုံးလူ20လောက်သေဆုံးခဲ့ရတယ်လို့လည်းဝန်ကြီးတီလာဆန်ကပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုဘသူတွေကပဲလှုပ်လှုပ်ဆီးရီးယားအရေးမှာရုရှားတို့ပါဝင်ပတ်သက်လာပြီးနောက်ပိုင်းဓာတုလက်နက်နဲ့ပစ်မှတ်ထားတိုက်ခိုက်ခံရတဲ့များပြားလာတဲ့ဆီးရီးယားပြည်သူတွေအတွက်ရုရှားမှတာဝန်ရှိတယ်လို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့တာဖြစ်ပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ9.7kHz 10683ည9.19kHz 15965နဲ့9.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးစီစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ
်။ We certainly think that that's a good idea. When the Rohingya are to go home,it needs to not only be safe
အစီအစဉ်ကိုဆိုင်းငံ့လိုက်တာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းလူဝင်ကြတဲ့နေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့တမကကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီကနေ့နေ့ဩဂုတ်လထဲမှာပဲတက်ခတ်မှုတွေကြုံရသလိုနောက်ဆက်တွဲပရိသတ်တွေလည်းရှိနေတဲ့အချိန်မှာလုံခြုံမှုရှိတယ်လို့မခံစားရဘဲဒုက္ခသည်တွေကိုအတင်းကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီကနေ့ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စကန်30လောက်ကိုစီရင်တက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစ စ်ပြီးတနေ့ကို300နုန်းနဲ့မနေ့ကစတင်လက်ခံမှုစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအဆင်သင့်မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။အမေရိကန်နိုင်ငံချန်ဝီထနာပြောခွင့်ရသူကတော့ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှအာမင်းကြီးရော UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မခင်တဲ့လူထွက်ပေါ်နေကြမှာပဲ။အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးရွားကြောင်းမနေ့တုန်းကပဲအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်သတင်းတော်တွေကိုပြောဆိုခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အင်ဒိုနီးရှားအထူးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတရုတ်ပြမှုကိုကြည့်ရှုပါတယ်။အကြံဖက်ဝါဒတံပြန်နှိမ့်နှင်းရေးမှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကစဉ်းစားနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစင်အတွင်းကာကွယ်ဝင်ကြီးမက်တစ်ကမနေ့အင်္ဂါနေ့မှာပြောဆိုထားပါတယ်။အင်ဒိုနီးရှားအထူးတပ်ဖွဲ့က1990ပြည်လွန်နှစ်တည်းအတွင်းနှိပ်စက်တပ်ဖြတ်မှုတွေအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့အဖွဲ့ဖြစ်ပါတယ်။တရုတ်ဘက်ကပြုပြင်ပြောင်းလဲရေးလုပ်ခဲ့ပြီလို့ဝင်းချင်းမက်တစ်ကပြောပါတယ်။တရုတ်ရဲ့နေမြေချက်ထွန်လာမှုကိုအန်တုတွန်းလှန်လို့တဲ့သဘောထားတွေပြသခဲ့ပြီးစစ်တပ်ကိုခင့်မြောင်လှုပ်လာနေတဲ့အင်ဒိုနီးရှားနိုင်ငံနဲ့စီရေးပူးပေါင်းဆောင်ရွက်ဖို့အခုအမေရိကန်ကာကွယ်ဝင်ကြီးရဲ့ခီးစဉ်ကရည်ရွယ်တာဖြစ်ပါတယ်။ဒါပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းဆီးရီးယားနဲ့အီရတ်နိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့ရာနဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေပြန်လာနိုင်တဲ့အခြေအနေကိုလည်းကင်တွယ်နေရတာပါဒီကနေ့ဗုဒ္ဓဟူးနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကဗီယက်နမ်ကိုခီးဆက်ပါတယ်ရှင
်လီဗျားနိုင်ငံဘင်ဂါစီမြို့မှာမနေ့ကအထူးကံကားဝန်းခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ33ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်ပထမကားဝန်းကတော့အဲစာမနီရက်ကဗလီတစ်ခုရဲ့အပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဝန်းကတော့အခင်းပြရနေရာမှာပဲမိနစ်30လောက်အကြာမှာထပ်မံပောက်ခွဲခဲ့ရမှာရဲတွေနဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုပြစ်မှတ်ထားပုံလည်းရပါတယ်တိုက်ခိုက်မှုတွေဘယ်သူမှမတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးလူပြားနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကတော့အရက်သားတွေပေါ်တိုက်ခိုက်မှုဟာလူသားချင်းစာနာရမယ့်နိုင်ငံတကာဥပဒေကိုချိုးဖောက်အောင်ရအောင်ပြောဆိုပြီးပြစ်တင်ရှုတ်ချသွားခဲ့တာပါပြီးခဲ့တဲ့နှစ်ထဲမှာပဲဘင်ဂါစီမှာလူမျိုးမှုရရှိသွားပြီးဖြစ်ကြောင်းကြေညာခဲ့တဲ့စစ်ကောင်းဆောင်ခလီဖာဟက်တာနဲ့ဆွေးနွေးတွေ့ကြားဘင်ဂါစီမြို့မှာတက်ခတ်မှုတွေဖြစ်နေတာကတော့၃နှစ်လောက်ရှိနေပါပြီ
။ဖိလစ်ပိုင်နိုင်ငံရဲ့လှုပ်ရှားမှုအများဆုံးမီးတောင်ရှင်ကနေမီးတောင်ပြားတွေနဲ့ချော်ရီပူတွေဆက်ပြီးတော့ပောက်ကွဲထွက်နေတာနဲ့အတူဒေသခံ5000ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ထားရပါတယ်။မေယုံမီးတောင်ကနေကောင်းကင်ဘော်ကိုမီတာ600လောက်အထိချော်ရီပူတွေနဲ့ပြားတွေမှုတ်ထုတ်နေတာလို့ဖိလစ်ပိုင်နိုင်ငံမီးတောင်လေ့လာရေးအင်စတီကျူကပြောဆိုပါတယ်။မနေ့အင်္ဂါနေ့ညပိုင်းကစခဲ့ပြီးဒီကနေ့ဗုဒ္ဓဟူးနေ့အထိကိုပဲမေယုံမီးတောင်ကနေပြားတွေမှုတ်ထုတ်နေတာဟာဆိုရင်မီးတောင်ဝါကနေအမြင့်5ကီလိုမီတာလောက်အထိရောက်တယ်လို့လည်းပြောဆိုထားပါတယ်။မေယုံမီးတောင်ပောက်ကွဲမှုကအန်ဒီယေကြရောက်တော်မဲ့အဆင့်အဖြစ်ဒုတိယအန်ဒီယေအကြီးဆုံးအဆင့်ဖြစ်တဲ့အဆင့်လေးကိုသတ်မှတ်ထားပါတယ်ရှင
်။ကွန်လုံနဲ့မတင်ထတ်တူကတဲ့နေ့ကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အိန္ဒိယခေတ်စဉ်အကြောင်းတင်ဆက်ပေးကြပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာပဲအိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံမှာကျင်းပမဲ့အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်အစည်းအဝေးနဲ့အိန္ဒိယနိုင်ငံ69နှစ်မြောက်အမျိုးသားနေအထိမ်းအမှတ်ပွဲအခမ်းအနားကိုတက်ရောက်ဖို့ဒီကနေ့နေ့လယ်မှာပဲထွက်ခွာသွားပါတယ်။ပြည်စုံကတော့ကိုကောင်းဆိုင်ဟင်းကပြောပြပေးပါမယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တရားဝင်ခရီးစဉ်အဖြစ်နှစ်ရက်ကြာတွားရောက်တာဖြစ်ကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုပြောပါရစေ
။ဟုတ်ပါတယ်ကျွန်တော်တို့အိန္ဒိယနိုင်ငံ New Delhi မှာကျွန်တော်တို့မနေ့ဖြစ်25ရက်နေ့မှာကျင်းပပြုလုပ်မယ်အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုသွားတက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ်အဲ့တော့အာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပါတယ်အဲ့တော့25ရက်နေ့မှာကျွန်တော်တို့အာဆီယံအထူးထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီး26ရက်နေ့မှာတော့ကျွန်တော်တို့အိန္ဒိယနိုင်ငံရဲ့ကျွန်တော်တို့69ကြိမ်မြောက် Republic Day ကိုဆက်လက်တက်ရောက်မှာဖြစ်ပါတယ်ဆိုတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်ကြီးရဲ့ဖိတ်ကြားချက်အရအာဆီယံနိုင်ငံတွေကကျွန်တော်တို့နိုင်ငံတော်အကြီးအကဲအစိုးရအဖွဲ့အကြီးအကဲတွေကဒီ Republic Day မှာ Guest of Honor အနေနဲ့တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်တိုင်းမင်္ဂရဲ့ခီးစဉ်ဟာဆိုရင်မြင်းရဲ့ကြာခီးစဉ်ဖြစ်တဲ့အတွက်ရဲကန့်သက်ချက်အရနှစ်နိုင်ငံကြားဆွေးနွေးမှုတွေတော့မရှိနိုင်ပေမဲ့အင်ရှင်ဝန်ကြီးချုပ်နဲ့တရားတွေးဆောင်ကောင်းတွေးဆောင်မယ်လို့ဦးမြင့်သူကဆက်ပြောပါတယ်
။ဒီတစ်ခေါက်ကတော့ကျွန်တော်တို့နှစ်ရက်တည်းပဲခီးစဉ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ bilateral ဆွေးနွေးမှုတွေတော့စီစဉ်ကောင်းစီစဉ်နိုင်ပါမယ်။ဒါပေမဲ့အရကန့်သက်ချက်အချိန်ကန့်သက်ချက်ရတော့ကျွန်တော်တို့ဟို bilateral ဆွေးနွေးမှုတွေအများကြီးတော့မရှိနိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်။တော့လက်တလောမှာတော့ကျွန်တော်တို့အင်ရှင်ဝင်ကြီးချုပ်ကြီးနဲ့တွေ့ဆုံဖို့ပဲကျွန်တော်တို့အစီအစဉ်ရှိကောင်းရှိနိုင်ပါမယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ကအိန္ဒိယနိုင်ငံဝင်ကြီးချုပ်နာရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့နောက်ဆုံးအကြိမ်အဖြစ်2016ခုနှစ်အောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိအိန္ဒိယနိုင်ငံဂိုအာမြို့မှာကျင်းပတဲ့ဘရင်းစတက်အဒီသာရင်းအစီအဝေးဘရင်းစတက်ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့အိန္ဒိယနိုင်ငံခီးစဉ်ကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကို2018ခုနှစ်စက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာချစ်ကြည်ရေးခီးစဉ်အဖြစ်လာရောက်ခဲ့ပါသေးတယ်။ဒီကနေ့တောင်းတဲ့ခီးစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းသူကြီးနဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြောင်စုဝန်ကြီးဦးကျော်တင်လဲလိုက်ပါတော့မှာဖြစ်ပါရယ်ခင်ဗျာ
။ကိုကောင်းဆိုင်လက်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒီမြောက်ဦးပရိပခအတွက်အေးအေးဆောင်ရွက်မှုအခြေအနေကိုတင်ဆက်ပေးကြပါမယ်။မြောက်ပရိခဖြစ်စဉ်မှာရေတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်စစ်တွေဆေးရုံမှာဆေးကုသနေသူ6ယောက်ကိုအများပြည်သူပိုင်ဖျက်ဆီးမှုပုံမှန် 61 နဲ့အမှုဖွင့်အရေးယူဆောင်ရွက်ထားပါတယ်။လက်ရှိမှာတော့စစ်တွေဆေးရုံအချို့မှာဖမ်းဆီးထားပြီးတော့မိသားစုတွေနဲ့လည်းထမင်းပိုးချိန်လောက်သာတွေ့ခွင့်ရတယ်လို့ကာရကံရှင်ကပြောပါတယ်။ဒီကြောင့်ပြည်စုံတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်။
ဇန်နဝါရီ6ရက်ညပိုင်းကမြောက်ဦးမြို့နန်းနံရကုန်းပေါ်မှာကျင်းပတဲ့ရခိုင်နိုင်ငံတော်ကြာဆုံးချင်းအောင်မေးပွဲအခမ်းအနားကိုအာဏာပိုင်တွေဘက်ကတမ်းပြညာကနေစတင်ဖြစ်ပွားခဲ့တဲ့ပြည်ကမှာစစ်နာပြသူ9ဦးတေဆုံးခဲ့ပြီး12ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိတဲ့သူတွေကိုစစ်တွေစည်းရုံမှာစေကုတနေစီမှာပဲဇန်နဝါရီ23ရက်နေ့မှာအာဏာပိုင်တွေကစစ်တွေစည်းရုံအချုပ်မှာဖမ်းဆီးထားပါတယ်။ဖမ်းဆီးထားတဲ့သူတွေကိုမြားပြည်သူပိုင်ဖျက်ဆီးမှုပုံမှန် 61 နဲ့မြောက်ဦးရဲစခန်းမှာအမှုဖွင့်အရေးယူထားပြီးစစ်ဆေးမေးမြန်းမှုအတွက်ချုပ်နှောင်ထားတာဖြစ်တယ်လို့ခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကဖီရီကိုခုလိုပြောပါတယ
်။ဒီတိကျခါခဲပြည့်နေရာမှာရှိခဲ့တယ်။ခရိုင်သူတွေအုပ်ချုပ်ရုံဆိုတာဒါရောပြည်သူပစ္စည်းပေါ့နော်။အဲ့တော့ဖြက်စည်းရဲ့အတွက်တို့အမှုဖွင့်တာဖြစ်ပါတယ်ခင်ဗျ။အမျိုးကြီးရဲစခန်းမှာဖွင့်တာအဲ့ဒီဟာနဲ့ပတ်သက်လို့စစ်ဆေးမှုရှိဖို့အတွက်ဆေးရုံအချုပ်မှာပဲလောဆယ်ရှိပါတယ်ခင်ဗျ
။ဒဏ်ရာရှိသူရှိဦးကိုဆေးရုံချုပ်မှာလက်ထိတ်ခတ်ထားပြီးတော့မိသားစုနဲ့ထမင်းပို့ချင်တာတွေ့ခွင့်ရပါတယ်။မိသားစုတွေကိုလည်းစကားပြောခွင့်မပေးဘူးလို့လည်းထိမ့်သိမ့်ခံထားသူဦးတန်းစော်ရဲ့ဖခင်ဖြစ်သူဦးရေးသိမ့်မောင်ကအခုလိုပြောပါတယ်
ကျွိုင်းရင်တို့ဒီကိုကလူနာကတဲ့လူနာကတဲ့မှာထားလေလူနာကတဲ့မှာထားဘူးလို့ရှိရင်အဲ့ဒီလူနာတွေကိုလက်ထခါကြတာဗျာလက်ထခါလို့ရှိရင်အဲ့ဒီလက်ထညာတန်ကျုပ်အခြေကြီးပါလေအဲ့ဒီတန်ကျုပ်ကိုမဟိုဘက်အဆုံးကနေတခါအဲ့ကတဲ့မှာကျိုးနေအဲ့တန်ကျုပ်နဲ့ချီပြီးတော့ဟိုဘက်ကသိုးခတ်ထားကြဗျာကတဲ့မှာသိုးခတ်ထားစိတ်နဲ့အဆုံးမှာအဲ့လိုထားတယ်ဗျာသူတို့ကိုဘာပေါင်းမနဲ့ဖမ်းနေကြလေဘာမှမပြရသေးဘူးဘာမှလည်းမပြောဘူးဒီတိုင်းပဲခေါ်ပြီးတော့ဒီတိုင်းအတင်းဝင်ပြီးတော့လက်ထိတ်ခတ်တယ်ပြီးလို့ရှိရင်ရှုပ်ခန်းလေးကိုအတင်းအတော်မှကြီးကြောင်းတယ်အဲ့လိုပဲ
မြောင်းနန်းတော်ရကုန်းဟာရှင်းအောင်မွေနေနေရဖြစ်တဲ့အတွက်ရှင်းအောင်ဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုကအဲ့နေရာမှာကျင်းမဝင်ကိုတမ်းမြစ်ခဲ့ပြီးကျင်းမရေးကော်မတီကလည်းအခမ်းအနားကိုဖျက်သိမ်းမှုဆုံးဖြတ်ခဲ့ရမှာတော့မကြေနပ်တဲ့မြို့ကန်တွေကခရိုင်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြခဲ့ရမှာဂဲတွေနဲ့လမ်းပစ်ခဲ့တာကြောင့်တနက်နဲ့ပစ်ခဲ့ပြီးလူစုခွဲခဲ့တာဖြစ်ပါတယ်အစိုးရဘက်ကပြည်ပခါကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းအစီအစဉ်နဲ့တမ်းမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တနက်နဲ့ပစ်ခတ်ရတာဖြစ်ပြီးတော့ပြည်ပခါကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရရှိခဲ့ပြီးခရိုင်ခွေခွေအုပ်ချုပ်ရေးမှူးရုံးကလည်းပျက်စီးမှုတွေရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ဒီကိန်းပြည်နယ်ရတိတောင်မြို့မှာဒီလ15ရက်ကဟောပြောရာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့အစာရေးဆရာဝင်းဟောင်တို့ကိုနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားပါတယ်ခင်ဗျာ
ကိုထောင်ခဲသတင်းပေးပို့ထားတာဖြစ်ပါတယ် VOA ကနေဗဒူးနေညနေကင်းစီစဉ်ကိုဆက်ပြီးတော့တိုက်ရထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ထိုင်းနယ်စပ်ကမြန်မာလူသားရဲ့အရေးကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံတွင်မှာနိုင်ငံသားအလုပ်သမားတွေလောက်ကန်ရတဲ့အလုပ်26မျိုးထဲမှာမပါဝင်ပဲနဲ့ထိုင်းလူမျိုးတွေဒါလှုပ်ခွင့်ရှိတဲ့အလုပ်တွေမှာလုပ်ကင်နေတဲ့နိုင်ငံသားတအလုပ်သမားတွေကိုဖမ်းဆီးနေတဲ့ဒီသတင်းပတ်အတွင်းမှာပဲထိုင်းနိုင်ငံတော်ကနေရာအသီးသီးမှာမြန်မာရွှေ့ပြောင်းအလုပ်သမား1600ကျော်လောက်လဲဖမ်းဆီးခံရရတယ်လို့ထိုင်းသတင်းတွေကဖော်ပြနေပါတယ်။ဒီတောင်ပြည်စုံကတော့ထိုင်းချေဆိုင် Viewer မြန်မာပိုင်းသတင်းတောက်မရင်းမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာနိုင်ငံသားတအလုပ်သမားတွေလုပ်ကင်နေတဲ့အလုပ်တွေကိုသာမကထိုင်းလူမျိုးတွေသာလုပ်ခွင့်ရှိတဲ့အလုပ်တွေကိုလုပ်နေရဆိုပြီးထိုင်းလူမျိုးတွေကတိုင်ကြားလာရှိနေတာကြောင့်ကိုပိုင်ဆိုင်တယ်ပြီးဈေးရောက်နေတဲ့ ညမရှေ့ပြောင်းလို့တမထောင်ကနန်းလောက်ကိုဖမ်းဆီးစစ်ဆေးနေတာတွေကိုနေရာအနှံ့ပြုတ်လောက်လာတာဖြစ်တယ်ဆိုပြီးညမရှေ့ပြောင်းလို့တမရေလုံဆောင်နေသူတွေကပြောပါတယ်ဒီအတွက်ထိုင်းနိုင်ငံနှံ့မှာကိုပိုင်ဆိုင်ဖွင့်ပြီးဈေးရောက်မှုတွေလုပ်နေတဲ့ညမလို့တမထောင်ကနန်းလောက်ကိုဖမ်းဆီးမှုတွေလုပ်နေတာရှိနေတယ်ဆိုပြီးညမလို့တမရေတချို့အမှုကိစ္စတွေမှာညမတန်ရုံရဲ့ဥပဒေအကြံပေးဖြစ်ဆောင ကျွန်တော်တို့ရဲ့ဖန်ဆီမှုတွေလှုပ်လာတဲ့အတွက်မြန်မာရှေ့ပြောင်းလို့သမားထောင်းချောက်ရာကျော်လောက်ဖန်ဆီစစ်စစ်တရားရုံးတင်ခံရရတဲ့ဆိုပြီးထိုင်းပြည်နယ်မှာပေါ်ပြနေတာပါထိုင်းလူမျိုးတွေကလည်းမြန်မာနိုင်ငံသားရှေ့ပြောင်းလို့သမားတွေဟာသူတို့လောက်ရမယ်အလုပ်တွေကိုလူယူလုပ်ကင်နေတဲ့လူလေတိုင်ကြတာတွေရှိကြောင်းထိုင်းနိုင်ငံဘက်ကထုတ်ဖော်ပြောဆိုလာပါတယ်ဒီအတွက်ဖန်ဆီစစ်စစ်မ
ตั้งมาทาร์เรนเงินเยอะได้ชุดยองเล็กมาอีกรอบไหมเล็กไปหมดเลยฮาริอารมณ์สามสิบนี่จะทำยังไงแต่แทนสุยาคุณดีใจทำมาป่าเลยเป็นเนี่ยกูเป็นสิบวันเรื่องนี้เลยฮาริสามสิบสามสิบปีนี่จะบ้างกูเนี่ยจะต้องมีเอาเด็กในลำพังสิ่งเหล่านี้ไปเลยเนี่ยกูเชื่อมาแล้วจะโน้ตสุยาเด็กก็มาหาเสียงมาเล่นวันละลูกฟังก็มาเล่นวันเนี่ยนักว่าจะเช่าหุ้นสนับสนุนการอยู่ที่จะการมาเล่นวันเดียวด้วยอ่ะพี่แทนสุยาคุณดีใจมาลูกคนนี้ฮาริลูกนาย
ကျွန်မတို့ရေးစေပေါ့ထိုင်းနိုင်ငံရဲ့ဥပဒေမှာချက်ရုံးလို့တမားတွေနဲ့ပတ်သက်ပြီးမှာကိုယ်ပိုင်စီးပွားရေးကိုယ်ပိုင်လုပ်ငန်းတွေထူထောင်ဝယ်မရှိဘူးခင်ဗျတပတ်အတွင်းမှာပဲမဲဆောက်မြို့ကဈေးရောင်းတဲ့မြန်မာလူသမားတရားကျော်ဖမ်းဆီးခံခဲ့ရပြီးပတရားဖုခဲ့စတဲ့ကမ်းခြေနေရာတွေမှာလည်းအလို့သမားတွေညာကနန်းလောက်ဖမ်းဆီးခံနေရတာပါထိုင်းဆိုရတတ်မှတ်ထားတာကတော့နိုင်ငံသားတာရှေ့ပ ဒီကိုကလူနာကတဲ့လူနာကတဲ့မှာထားလေလူနာကတဲ့မှာသာနိုင်ငံသားသားအလုပ်သမားတွေလုပ်ကင်နေတဲ့အလုပ်တွေကိုဒါမကထိုင်းလူမျိုးတွေကစကြုံပြုရပါတယ်ခင်ဗျာ။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီဒီယိုတွေကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆခြင်းတွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုတွေကိုစာရေးသ bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။ VOA ကနေပေါ်ဒူးနေညနေခင်းစီစဉ်တွေကိုည9:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။ VOA ကနေရုပ်မြင်သံကြားစီစဉ်တွေကိုလည်းဒီ Video စီစဉ်ပြီးပြီးချင်းည9:00နာရီမှာ Asia 77ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့ American နိုင်ငံရဲ့သတင်းပုဒ်ကိုတင်ဆက်ပေးကြပါမယ်။မေကနိုင်ငံသားဝင်ကြီးဂျင်မက်တစ်ဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ပိုးပြီးတော့နီးကပ်တဲ့ဆက်စပ်ရေးတိုးမြှင့်ဖို့နဲ့အဲ့ဒီဒေသတွေနိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာအာဏာလွှမ်းမိုးမှုကိုအင်အားချင်းချင်းရှာညှိဖို့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပြီးတော့အကြမ်းဖက်မှုတံပြန်တားဆီးရေးအတွက်လည်းအင်ဒိုနီးရှားနဲ့အမေရိကန်စစ်တပ်တို့ပူးပေါင်းဆောင်ရွက်နိုင်ရေးနှိမ့်လန့်ရှာနေပါတယ်။ VOA တင်ဒင်းတောက် Elizabeth Chenef ပြပွဲတင်ဒင်းတော့ကိုအောင်ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားဝင်ကြီးဂျင်မက်ဒစ်ကအင်ဒိုနီးရှားရဲ့ကူပတ်ဆက်အထူးတပ်ဖွဲ့နဲ့လက်တွဲဆောင်ရွက်ဖို့ဆန္ဒရှိကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကိုပြောလိုက်ပါတယ်။ကူပတ်ဆက်အထူးတပ်ဖွဲ့ဟာညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့အတိတ်မှာဆွဆွဲခံခဲ့ရဘူးပဲ။အခုအခါမှာတော့ပြုပြင်တောင်းလင်းမှုတွေလုပ်ခဲ့တာကြောင့်အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးအတွက်အတူလက်တွဲပြီးတော့ဆောင်ရွက်နိုင်မယ်ဆိုပြီးပြောရတယ်။
We know that we can learn a lot from them.
ဂျမ်ဖက်သမားတွေပေါ်တံပြန်နှိမ်နှင်းတိုက်ခိုက်နေတဲ့အထူးတပ်ဖွဲ့အပါအဝင်အင်ဒိုနီးရှားနိုင်ငံရဲ့ဂျမ်ဖက်ဝါရတံပြန်နှိမ်နှင်းရေးလက်တွဲဆောင်ရွက်ဖို့တောင်းဆိုမှုကြောင့်ပူးပေါင်းဆောင်ရွက်တော်မှာပါ။လွန်ခဲ့တဲ့ဆယ်စုနှစ်တွင်အင်ဒိုနီးရှားအနေနဲ့အပြစ်မဲ့ပြည်သူတွေကိုအကောင်းဆုံးကာကွယ်ပေးနိုင်ခဲ့ပြီး သူတို့စီကအများကြီးတင်ယူရင်းနဲ့ပိုကြီးလေးတဲ့ပြဿနာတွေကိုအတူပူးပေါင်းဖြေရှင်းသွားမှာပါ။
အင်ဒိုနီးရှားအနေနဲ့ခေတ်မီစစ်တပ်ဖြစ်ပြောင်းလဲဖွဲ့စည်းဖို့နဲ့တရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုတောင်းဆိုချက်တွေကိုဟန်တားဖို့ဆောင်ရွက်နေတဲ့အချိန်မှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်အင်ဒိုနီးရှားကိုရောက်ရှိသွားတာပါ
We can help in maintaining the maritime domain.
Indonesia နိုင်ငံဟာ Indo-Pacific ဒေသကြီးချောင်းမှာချက်ချာကြပြီးရေးပါတဲ့နေရာမှာရှိနေတာကြောင့်တောင်ရိုးပင်လယ်တွင်ရေပင်နယ်နိမိတ်ပိုင်ဆိုင်မှုကိုထိန်းသိမ်းကာကွယ်ဖို့အမေရိကန်အနေနဲ့ကူညီသွားနိုင်ပါတယ်။မြောက်နတ်ဒူနာပင်လယ်ကိုထိန်းသိမ်းစောင့်ကြည့်တော်မူပါ
။ဒီခီးစဉ်အတွင်းအင်္ဂါနေ့မှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်က IS အချမ်းဖက်အုပ်စုကိုနှိမ်နှင်းတိုက်ခိုက်နေတဲ့ဆီးရီးယားနိုင်ငံကအမေရိကန်ရဲ့မဟာမိတ်ခတ်တပ်ဖွဲ့ YPG ကိုတူရကီကတိုက်ခိုက်နေတာဟာအဓိကအဟန့်အတားဖြစ်လာနိုင်တယ်လို့သတင်းတော်တွေကပြောခဲ့ပါတယ်။တနင်္လာနေ့တုန်းကလည်းအင်မီရောပြောခွင့်ရဆေရာဟက်ကဘီဆန်နက်စ်ကအခြေအနေတွေရှုပ်ထွေးအောင်ဆက်မလုပ်ဖို့တိုက်တွန်းခဲ့ပါသေးတယ်
။ Increased violence in Afrin disrupts what a relatively
အဖရင်မှာတိုက်ခိုက်မှုတွေအရှိန်မြင့်လာတာဟာဆီးရီးယားကတည်နေတဲ့ဒေသအတွက်အနောက်ရှက်ဖြစ်စေပါတယ်။ ISIS တွေရဲ့ကာလကြာရှည်ခုခံတိုက်ခိုက်မှုကိုနှိမ်နင်းနေတဲ့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေကိုအဟန့်တားဖြစ်စေတယ်လို့ ISIS နဲ့ Al-Qaeda တွေအတွက်အထောက်အကူဖြစ်စေတဲ့အမာခံနယ်မြေဖြစ်သွားနိုင်ပြီးတော့ပြည်ပခါတွေကြောင့်လူတွေဘေးဒုက္ခပိုးပြီးတော့ရင်ဆိုင်ရလာနိုင်တဲ့အနေရလည်းရှိနေတာပါ
။ Syria မြောက်ပိုင်းကတူတကီရဲ့စီးရီးလှုပ်ရှားမှုတွေကြောင့် American အနေနဲ့လည်းအခက်တွေ့စေပါရယ်။အကြမ်းဖက်ဝါဒတမင်နှိမ်နင်းဆောင်ရွက်ရမှာခါတက်ဖွဲ့အပြင်တူတကီနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်မှာGeorgetown တက္ကသိုလ်ကနိုင်ငံရေးအကဲခက် Wael El Zayed က
Certainly it's another hurdle in the bilateral relationship between
ဒီတို့ရဲ့အဓိကမဟာမိတ်နှစ်ဖွဲ့သုံးနဲ့ဆက်ဆံရေးမှာအခက်အခဲရှိလာစေတာကတော့အမှန်ပါပဲ။ဒါပေမဲ့လည်းတူရကီကသူ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိလာတယ်လို့ယူဆရတဲ့ဒီအဖွဲ့နဲ့လက်တွဲလှုပ်ဆောင်ဖို့အရှင်အစိုးရအဖွဲ့ရဲ့အဆုံးဖြတ်ချက်အတိုင်းအခုအစိုးရအဖွဲ့ကလည်းဆက်လက်ဆောင်ရွက်နေတာဆိုတော့ဒီလိုဖြစ်လာမယ်ဆိုတာကိုအရင်ကတည်းကခံမှန်းနိုင်ပါတယ်။
အခုသတင်းပတ်အတွင်းပြည်သက်နိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းဆီးရီးယားမြောက်ပိုင်းကတူရကီတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းပြောဆိုခဲ့ပါရယ်ခင်ဗျာ
။ကောအွန်တင်ဆက်ထားတာဖြစ်ပါတယ်။ဒေါက်တာရှင်ညာရှင်မကြခင်မှာတင်ဆက်ပေးမယ့် View American သားညာဘက်9နာရီ20နာရီထိမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာလူထုရဲ့ကျန်းမာရေးစီစဉ်ဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်အပြင်အပတ်စဉ်အားစားခဏစာရီကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချစ်ချုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်ရှင
်။လီဗျားနိုင်ငံဘင်ဂါဇီမြို့မှာမနေ့ကအထူးခံကားဘုံးခွဲတက်ခိုက်မှုနှစ်ခုကြောင့်လူ33ဦးထပ်မံတေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားပါတယ်။ပထမကားဘုံးကတော့အဲဆာမန်နီရက်ကဗလီတစ်ခုပြင်မှာဖြစ်ပွားပြီးဒုတိယကားဘုံးကလည်းအခင်းဖြစ်ရာနေရာမှာမိနစ်30လောက်အကြာမှာထပ်မံပေါက်ကွဲခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းဂျန်နလဘတ်မြို့ကစစ်တပ်ခြေရင်နိုင်ငံတကာအကူအညီပေးအဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခိုက်ခံရမှုအတွင်းအနည်းဆုံးလူတဦးသေဆုံးပြီး14ယောက်ဒဏ်ရာရသွားပါတယ်။ရုံးဝင်အဝင်ကိတ်မှာအသေးခံဘုံခွဲခဲ့ပြီးတဲ့နောက်လက်နက်ကင်တွေကရုံးထဲကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းနိုင်ငံတော်ဒေသအစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာမီးရှင်တစ်ခုကနေပြာပူတွေချော်ယီပူတွေဆက်လက်ပေါက်ကွဲထွက်ပေါ်နေတဲ့အတွက်ဒေသခံ5000ကျော်ကိုဘေးလွတ်ရာပြန်ရွှေ့ပေးလိုက်ရပါတယ်။မင်းရုံးမီးရောင်ကနေကောင်းကင်ဘုံကိုမီတာ6လောက်အထိချော်ယီပူတွေနဲ့ပြာတွေမှုတ်ထုတ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။အစီအစဉ်ကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုင်ဂျာတွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့သာမကကိုယ်သဘောဆန္ဒနဲ့ကိုယ်စိတ်ကရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရက်ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဒီကနေ့အောက်တိုဘာလမှာပဲတက်ခတ်မှုတွေကြုံရသလိုနောက်ဆက်တွဲပြစ်ခတ်တွေလည်းရှိနေတဲ့အချိန်မှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခတွေကိုအတင်းအကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒုက္ခတွေနေရပြန်ပို့ရေးစီစဉ်တဲ့ပတ်သက်လို့ဒုက္ခတွေမြန်ဆန်ရကုသကမဟာမင်းကြီးရုံးနဲ့အတူနှစ်နိုင်ငံဆွေးနွေးကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။
သတင်းကြေကျော်ကိုကိုအောင်လုံးကကြီးညာပေးခဲ့တာပါဒီနေ့နေ့တွေစီစဉ်ထုတ်လွှင့်မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖေဒိုဖြစ်ပါတယ်ကျမအီသန်ကျမရှင် Fury American တန်ညာပိုင်းမြန်မာဘာသာစီစဉ်ဒီကိုည9:00နာရီအထိ9.32 40.48တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ် Fury ရုပ်မြင်သံကြားစီစဉ်ကိုလည်းည9:00မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်နားဆင်သူတို့တော်ရှင်ပေါင်းကိုထူးပဲကျေးဇူးတင်ရှိပါတယ်ကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington. From Washington.